န်းကြီးတွေကရေပေါ်မြေအောက်သဘောဝသင်္ကန်းသက်တဲ့ဆိုင်ရှင်ဟာနိုင်ငံတော်ဖြစ်တယ်လို့မြန်မာနဲ့အခြားနိုင်ငံတို့ရဲ့အခြေခံဥပဒေနဲ့အခြားဥပဒေတွေကိုဖော်ပြကြပါတယ်။ဒါပေမဲ့သဘောဝသင်္ကန်းသက်ကိုစီမံခန့်ခွဲပြီးအကျိုးအမြတ်ခံစားပိုင်ခွင့်ကိုတော့ဘ ഹു အစိုးရနဲ့ပြည်내အစိုးရအကြားဥပဒေအရဖြန့်ဝေထားပါတယ်။ဒီနယ်အစိုးရတွေကိုလုတ်ကင်ခွင့်ပေးတာကိုသဘာဝတရားစတာဖက်ဒရယ်စနစ်လို့ခေါ်ကြောင်း Natural Resource Governance Institute ရဲ့လုံးရတဲ့ဇန်နဝါရီလထုတ်စာရမ်းမှာဖော်ပြထားပါပဲ။ဒီစနစ်မျိုးကိုမြန်မာပြည်မှာလည်းသုံးနိုင်ကြောင်းတင်ပြထားတာပါပဲ။တရားသားအစိုးရစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေညီညာရေးဆွေးနွေးစီမှာဘ ഹു အစိုးရနဲ့ပြည်내တိုင်းအစိုးရတွေအကြားလုတ်ကင်ခွင့်အာဏာခွဲဝေမှုနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြပါတယ်။ဒီမန်ဂျက်ကပြည်တော်ပြည်တော်စုပေါ်ပေါက်ရေးလို့ဆိုပါတယ်ဒီသဘောနဲ့ကြည့်ရင်ပြည်내တိုင်းဒေသကြီးတွေကိုရပိုင်ခွင့်ပိုပေးရပါလိမ့်မယ်အခုချိန်ကြည့်သဘောအတရားစာတထုတ်ယူမှုကိုဗဟုအစိုးရကလဝတီအုပ်ချုပ်ကင်ထားပါတယ်ဒါကြောင့်တိုင်းရင်းသားတပ်ဖွဲ့တွေကလည်းသူတို့ပိုင်တဲ့ခြေကသဘောအတရားစာတကိုထိန်းချုပ်နိုင်ဖို့ကြိုးပမ်းကြပါတယ
်2008အခြေခံဥပဒေအရပြည်내တိုင်းတွေမှာလုံနိုင်ကံညာညာလေးတွေရှိလာပါတယ်။တနင်္လာပိုင်းနဲ့အသေးစားလုပ်ငန်းတွေကိုဒေသနာအစိုးရကလိုင်စင်ချပေးနိုင်ပြီးအချို့သောအခွန်အခတွေကိုစီးကျက်ပိုင်ခွင့်ရှိလာတာဟာထင်ရှားတဲ့ပြောင်းလဲမှုလို့ဆိုပါတယ်။အခွန်ဝင်ငွေခွဲဝေပေးမှုမှလည်းတိုးတက်လာပါတယ်။ဒါပေမဲ့ပြည်တော်စုအဆင့်မှာသာစီမံခန့်ခွဲမှုတွေဆက်လုပ်နေတဲ့အတွက်ဘူချုပ်ကန်မှုကိုမျှော်မှန်းသလောက်မလျှော့နိုင်သေးဘူးလို့ဆိုပါတယ်။ညဉ့်ညံရေးဆွေးနွေးပွဲမှာသဘောဝတရားစာရကိစ္စကိုဆွေးနွေးတာမျိုးမရှိသလောက်ဖြစ်နေပါလေ။ဒါကြောင့်မို့တရားစာတခွဲဝေမှုနဲ့ပတ်သက်ပြီးပုံစံအမျိုးမျိုးကျင့်သုံးမှုကိုစာတမ်းမှာတင်ပြထားပါတယ်။ဘူအစိုးရတာဝန်နဲ့ဒေသန္တရအစိုးရတာဝန်ကိုခွဲခြားတာမျိုးရှိသလိုပူးတွဲတာဝန်ယူတာမျိုးလည်းရှိပါတယ်
။တန်းကြီးကိုလိုက်ပြီးတရားစာတခွဲဝေမှုပုံစံအမျိုးမျိုးပြောင်းလဲသွားတာတွေ့ရပါတယ်။အားလုံးနဲ့တင်းတော်တဲ့စံပြပုံစံဆိုတာမရှိပါဘူး။နိုင်ငံရဲ့အခြေအနေကိုလိုက်ပြီးလုံခြုံရေးအတိုင်းအတာဟာပြောင်းလဲသွားပါတယ်။အိုးအစိုးရကဥပဒေပြဋ္ဌာန်းပြီးပြည်내အစိုးရကိုအကောင့်တွေပေါ်စေပြီးစောင့်ကြည့်ခိုင်းတာမျိုးလုပ်လို့ရှိပါတယ်။မွန်ဂိုလီးယားနိုင်ငံမှာဆိုရင်တပ်ထုတ်တွင်ဆိုင်ရာပတ်ဝန်းကျင်ကိစ္စမှာခင်းအုပ်ချုပ်ရေးမှူးကိုအာဏာပိုင်အဖြစ်သတ်မှတ်ထားပါတယ်။စီကံပေါက်ပြတဲ့ကုမ္ပဏီတွေကိုအပြစ်ပေးနိုင်ခွင့်အာဏာကိုဒေသန္တရအဖွဲ့အစည်းကိုပေးအပ်ထားပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့သဘောဝဆိုင်ရာဇာတ်တမ်းနဲ့ပတ်ဝန်းကျင်ဌာနကဒေသဆိုင်ရာရုံးခွဲဟာသောကြီးအာဏာပိုင်ဖြစ်ပါတယ်သူတို့ဟာအဟိုအစိုးရကတာဝန်ပေးတဲ့အတိုင်းလှုပ်ဆောင်ကြရပါတယ
်ရေနံတန်းခွင့်နဲ့တပ်တူပင်ကိစ္စမှာဘိုးဘိုးနဲ့ဒေသန္တရအစိုးရတို့ပူးတွဲတာဝန်ယူတာမျိုးလည်းရှိပါတယ်ဖိလစ်ပိုင်နိုင်ငံမှာဘိုးဘိုးအစိုးရကလုတ်ပိုင်ခွင့်လိုင်စင်ချပေးတဲ့လုပ်ငန်းဟာဒေသခံအာဏာပိုင်ရဲ့အတည်ပြုချက်ရယူဖို့လိုပါတယ်ဩစတြေးလျနိုင်ငံမှာကမ်းလွန်ရေနံတန်းခွင့်လုတ်ပိုင်ခွင့်ကိုဘဟုနဲ့ပြည်နယ်ပူးတွဲအာဏာပိုင်အဖွဲ့ကဆုံးဖြတ်ပါတယ်။အများသောအားဖြင့်ဒေသဆိုင်ရာအစိုးရတွေကိုတာဝန်ပေးလို့ရှိပါတယ်။ပတ်ဝန်းကျင်ဒီကိန်းမှုအသေးစားလုပ်ငန်းနဲ့ကျန်းမာရေးအခြေအနေစတာတွေကိုဒေသခံအာဏာပိုင်တွေကစောင့်ကြည့်ဖို့တာဝန်ယူရပါတယ်။ဒေသကိုထိခိုက်နိုင်တဲ့လုပ်ငန်းမှာဒေသခံအာဏာပိုင်ကိုတာဝန်ပေးတဲ့သဘောပါပဲ။ကုမ္ပဏီကြီးငယ်တွေနဲ့သဘောတူညီချက်ရယူမှုအခွန်စည်းကြပ်မှုစတာတွေကိုဘဟုအစိုးရကတာဝန်ယူလုပ်ကင်တာကများပါတယ်။
မြန်မာနိုင်ငံအနေနဲ့ဘ ഹു နဲ့ပြည်내အစိုးရတွေတာဝန်ယူရမယ့်ကိစ္စတွေကိုအတိအကျတတ်မှတ်ဖို့လိုပါတယ်။ဥပဒေပြုမှုအကောင့်တည်ဖို့မှုစောင့်ကြည့်မှုစတာတွေကိုအစုအဖွဲ့ကဆောင်ရွက်ရမယ်ဆိုတာကိုရှင်းလင်းပြသစွာသိဖို့လိုပါတယ်။လုံလောက်တဲ့လုပ်ငန်းတွေထက်နေပြီးရှင်းလင်းမှုမရှိတာဟာပြဿနာဖြစ်နေပါတယ်။ဥပမာပြည်တော်စုအဆင့်ကိုစောင့်ကြည့်ရေးတာဝန်ပေးတာဟာလက်တွေ့မလုပ်နိုင်အောင်ဖန်တီးထားတယ်လို့ဖြစ်ပါတယ်။ဒါကြောင့်ဒေသဆိုင်ရာအစုအဖွဲ့တွေပါဝင်ပြီးတာဝန်ယူနိုင်မှုအထူးလိုအပ်နေပါတယ်။သဘောတရားစာတစီမံခန့်ခွဲမှုမှာပါဝင်ဆုံးဖြတ်လို့တဲ့ဒေသခံအဖွဲ့အစည်းတွေမှာစမ်းဆောင်နိုင်ရှိဖို့လိုပါတယ်။ပြည်내နဲ့တိုင်းကအခွန်ကောက်ခံရင်အခွန်ငွေစီမံခန့်ခွဲမှုစွန့်ရည်ရှိဖို့လိုပါတယ်။ပြည်တော်စုအစင်းကအခွန်ကောက်ခံနေတာဟာထိရောက်မှုမရှိလို့ပြင်ဆင်ရပါလိမ့်မယ်လို့ဆိုပါတယ်။ဘုံနဲ့ပြည်내အကြယုံကြည်မှုတိစောက်ရမှာဝင်လေမြင်သာဖို့အရေးကြီးပါလေ။ဗန္ဓာရေးဆိုင်ရာလုတ်ပိုင်ခွင့်ဆွဲပြောင်းတဲ့အခါမှာဝင်လေမြင်သာစွာဆုံးဖြတ်ချက်ချနိုင်ဖို့လိုအပ်ပါလေ။ လောက်ပိုင်ခွင့်နဲ့ခွဲဝေခွင့်ကိုရှင်းလင်းစွာသတ်မှတ်ဖို့အရေးကြီးကြောင်းစာရမ်းမှာတင်ပြထားပါတယ်ခင်ဗျာ။